Welcome to the Voice of America in Burmese.
mingla manakin phit ja ba bi kya yu ye american tan ye 2022 khu ni december 29 ye boudu ni manakin a season rui ko american pi taw su washington dc myo daw ga ni dai yai thulin pe ni ba de တချိန်တည်းမှာပဲ VOA Facebook စာမျက်နှာကနေရုပ်သံနဲ့ပါတိုက်ရိုက်ဖူးတွဲထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စုံမြင့်ပါဒီကနေ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ပြပေးသွားပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ကရားပြည်နယ်ထဲမှာလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပြီးတဲ့နောက်မြန်မာနိုင်ငံကိုလက်နက်နဲ့နှီးပညာတွေပိတ်ဆင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်တဲ့သတင်းပြည်နယ်တွေကအစစ်အစွေအားထိုးစစ်တွေတမသတင်းတောက်နဲ့အရသာတိစုံမှုတွေရှိခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ပေါ်မှာပိတ်ဆို့ရေးယူမှုတွေတိုးမြင့်ဖို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းစာဆရာများအဖွဲ့ကတောင်းဆိုလိုက်တဲ့သတင်းဒါအပြင်ရုရှားမှအထင်ကရလူခွင့်ရေးအဖွဲ့ကြီးကိုတရားရုံးချုပ်ကပိတ်ပင်လိုက်တဲ့သတင်းစားတဲ့မြန်မာနဲ့နိုင်ငံတကာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီလိုသတင်းတွေအပြီးမှာသတင်းစူးစီးတင်ပြချက်တွေသတင်းပေးပို့ချက်တွေကိုလည်းစက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အဲဒီအထက်ကသတင်းပေးပို့ချက်တစ်ခုတည်းမှာတော့
သက်ဆေးကလည်းဒီခလာယာ29မှာကိုလည်းဒါကျွန်တော်မနေ့ရှင်းနိုင်ကနေစတင်ပြီးတော့သက်ဆေးတာ6နိုင်ခွေကြီးတောင်ကအချိန်ကြာမြင့်တယ်အခု။ဒါပေမဲ့ကျွန်တော်တို့
ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ရေချောင်းဆက်သွယ်ရေးကိုစစ်ကောင်စီကပြေးဆွဲနေတဲ့သတင်းမှနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့ကဘာတလွားခီးသွာအမေရိကန်နိုင်ငံရေးနဲ့အင်ကာနစ်စကားဝိုင်းအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်။ကဲအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လင်ဦးတို့ကပြောပြပေးပါခင်ဗျာ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကို
မကြာခင်တည်းကလူပေါင်း35ယောက်ထက်မနေ့တည်ဆုံခဲ့ရတဲ့ကြားပြင်းတဲ့အပါဝင်မြန်မာနိုင်ငံတလွားကရက်ဆက်ချမ်းကျုပ်တဲ့လောရတဲ့အတွက်တာဝန်ရှိတဲ့စစ်တပ်ကိုလက်နက်တင်ပို့မှုတွေတားမြစ်ပိတ်ပင်ဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်နိုင်ငံတကာပရာဟီတာအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝင်သားနှစ်ဦးနဲ့အမျိုးသမီးတွေကလေးတွေအပါအဝင်ကြားပြင်းနယ်မှာခရစ်မတ်အကြုံတွေကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအပေါ်ပြစ်တင်ရှုံ့ချကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ပြည်မဲ့ပြည်သူတွေနဲ့လူသားချင်းစာနာမှုလုပ်ငန်းလုပ်ကိုင်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာလက်ခံနိုင်စရာအကြောင်းမရှိကြောင်းနဲ့ဒီလောက်ရတဲ့အတွက်စစ်ကောင်းဆောင်တွေတာဝန်ခံမှုရှိအောင်ဆောင်ရွက်ဖို့အရေးတကြီးလုပ်ဖို့လိုအပ်နေတယ်ဆိုတာကိုအခုလိုဖြစ်ရတဲ့အမီမောင်းထိုးပြနေတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါရတယ်။စစ်တပ်ရဲ့ရက်ဆက်ချမ်းကျုပ်တဲ့လောက်ရတဲ့ကိုဟန်တားဖို့ဆက်လက်နဲ့ပစ္စည်းနဲ့စစ်တပ်အတွက်အသုံးဝင်မဲ့နည်းပညာတွေကိုတင်ပို့မှုပိတ်ပင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။စစ်ကောင်စီကတော့ဖရူဆိုမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကိုဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကစတင်တိုက်ခတ်လို့ပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့မိရှို့ထားတဲ့အလောင်းအနေနဲ့ပတ်သက်လို့ပြောဆိုထားခြင်းမရှိပါဘူး။အင်္ဂါနေ့ပါပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါသောမတ်စ်ဂရင်ဖီကလည်းအကူအညီပေးရေးဝန်ထမ်းတွေတည်ဆုံမှုအပါအဝင်မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်မှုတွေကိုဟန်တားဖို့နိုင်ငံတကာအတိုင်းအဝိုင်းကဒီထက်ပိုလှုပ်ဖို့လိုအပ်နေကြောင်းပြောဆိုပါရဲ။ကြားပြည်နယ်ထဲမှာတည်ဆုံခဲ့ရသူတွေနဲ့မိသားစုတွေအတွက်လည်းဝမ်းနည်းတဲ့အကြောင်းကိုအင်္ဂါနေ့မှာ Twitter လူမှုကွန်ရက်ကဖော်ပြခဲ့ပါရဲ
။မြန်မာနိုင်ငံမှာလက်နက်ကင်ပစ်ကတ်တွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေအရေးသတင်းယူနေတဲ့တိုင်းရင်းသားသတင်းသမားတူမကြသေးရင်တော့စစ်တပ်ရဲ့ထိုးစစ်တွင်တည်ဆုံတဲ့အကြောင်းပြင်ပြနိုင်ငံအခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကသတင်းထုတ်ပြန်ပါတယ်။အရသားတွေထိခိုက်တည်ဆုံမှုမှာတာဝန်ရှိတဲ့ဆရာနာပိုင်တွေပေါ်နိုင်ငံတကာကအရေးယူတင်ခတ်မှုတွေတိုးမြင့်ဖို့လည်းတိုက်တွန်းထားတာပါ။မြဝေခရိုင်လေးခေကော်ဒေသမှာလက်နက်ကင်အင်အားစုတွေပေါ်ပြစ်မှတ်ထားထိုးစစ်ဆင်နေတဲ့စစ်တပ်ရဲ့လက်နက်ကြီးကြီးစားဥပဒေကိုထိမှန်ပြီးပြီးခဲ့တဲ့စနေနေ့မှာပဲ Federal သတင်းချန်နယ် Editor စိုင်းဝဲအောင်တည်ဆုံတာလို့လည်းအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူထုပေါ်စစ်တပ်ရဲ့ထိတ်လန့်တုံ့လုပ်ပွဲရလူရည်တွေကိုဖော်ထုတ်နိုင်မှုစူးစမ်းရင်းသတင်းသမားစိုင်းဝဲအောင်အသက်ပေးခဲ့ရတာဟာအချိန်အနည်းမဖြစ်သင့်မဲ့ဆရာနာမည်ရဲ့ရက်စက်တဲ့လူရည်တွေအဆုံးသတ်နိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးဖို့လဲ RSF ဖွဲ့ရဲ့အာရှပစိဖိတ်ရေးရဲ့တာဝန်ခံဒန်နီယယ်ဘတ်စ်ကတိုက်တွန်းထားတာပါ။ဒါကသတင်းနှစ်ပတ်မပြည့်ခင်မှာပဲသတင်းသမား2ဦးဆရာနာမည်လက်ချက်နဲ့တည်ဆုံခဲ့ရတာလို့လဲပြောဆိုခဲ့ပါတယ်။ဒီဇင်ဘာလ14ရက်နေ့ နေတုန်းကလည်းရန်ကုန်မြို့မှာလူငယ်တပ်ဖွဲ့ဖမ်းဆီးသွားပြီးတဲ့နောက်အလွတ်တန်းတပ်ဖွဲ့ဆရာကုဆုံးနိုင်သိဆုံးခဲ့ရပူပါတယ
်မြန်မာနိုင်ငံမှာပြည်ပကဝင်ရောက်လာသူနိုင်ငံသား၄ဦးစီမှာအိုမီကရွန်ကိုဗစ်မျိုးကွဲဗိုင်းရပ်စ်ဓာတ်ခွဲအတည်ပြုတွေ့ရှိထားတယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်ပြည်ပကပြန်ရောက်လာသူတွေမှာဒီဇင်ဘာလ14ရက်နေ့မှာကိုဗစ်ရောဂါပိုးအတည်ပြုတွေ့ထားတဲ့ဓာတ်ခွဲနမူနာ30ကိုရောဂါမျိုးရိုးဗီဇစစ်ဆေးရမှာဒီဇင်ဘာလ28ရက်နေ့ကရရှိထားတဲ့အဖြစ်အရ UAE နိုင်ငံဒူဘိုင်းကနေပြန်လာတဲ့မြန်မာနိုင်ငံသား၄ဦးထံမှာ Omicron COVID မျိုးကွဲဗိုင်းရပ်စ်တွေ့ရှိရပြီးတော့ကြံဓာတ်ခွဲနမူနာ26ခုကတော့ Delta မျိုးကွဲဖြစ်တယ်လို့ဆိုပါတယ်အိုမီကရွန်မျိုးကွဲဗိုင်းရပ်စ်တွေ့ရှိသူ၄ဦးမှာ2ဦးပဲတာမန်ယောဂါလက္ခဏာပြပြီးတော့ကျန်တဲ့လူတွေကယောဂါလက္ခဏာမတွေ့ရဘူးလို့ပြောပါတယ်လက်ရှိအားဖြင့်တော့၄ဦးလုံးကကျန်းမာရေးကောင်းမွန်ပြီးကုသရေးစင်တာတွေမှာဆင်းခွင့်ပေးထားတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံမှာဒီဇင်ဘာလ28ရက်နေ့ဓာတ်ကွက်စစ်ဆေးမှုတွေအရကတော့ပိုးတွေ့သူ189ဦးယောဂါကြောင့်သေဆုံးသူ3ဦးရှိတယ်လို့ကျန်းမာရေးဌာနကကြေညာထားပါတယ်
အိုမီကရွန်ကိုဗစ်မျိုးကွဲကူးစက်ခံရသူတွေဟာဒေတာမျိုးကွဲကူးစက်မှုတန်ခံနိုင်ရည်ပိုရှိတဲ့အကြောင်းတောင်အာဖရိကနိုင်ငံပညာရှင်တွေရဲ့သုတေသနလေ့လာချက်တစ်ခုကတွေ့ရှိထားပါတယ်။ကာဝယ်ဆေးထိုးပြီးသားနဲ့မထိုးရသေးတဲ့သူ33ယောက်ကိုအာဖရိကကျန်းမာရေးသုတေသနဌာနကပညာရှင်တွေစမ်းသပ်ကြည့်ရမှာအိုမီကရွန်ပိုးကူးစက်ခံပြီးသတင်းနှစ်ပတ်အကြာမှာနောက်ထပ်ကူးစက်မဲ့အန္တရာယ်ကိုကာဝယ်နိုင်စွမ်း14ဆလောက်တက်လာတာတွေ့ရပြီးဒေတာပိုးကိုကာဝယ်နိုင်စွမ်းကတော့40ကျော်နီးပါးတိုးလာတာကိုတွေ့ရှိထားတာပါ။ကာဝယ်ဆေးထိုးထားပြီးသားလူတွေမှာကုကန်နိုင်စွမ်းပိုးအားကောင်းတာတွေ့ရတယ်လို့လည်းသုတေသီတွေကပြောပါတယ်။လက်တလောတွေ့ရှိထားလို့အိုမီကရွန်ယောဂါပိုးကမပြင်းထန်မှုဆိုရင်ဒေတာပိုးကိုတိုက်ထုတ်ရမှာအထောက်အကူဖြစ်နိုင်တယ်လို့လူတွေရဲ့ဘဝမှာကိုဗစ်ရောဂါကြောင့်ကျုံ့မဲ့ပြဿနာတွေလည်းယောဘာကောင်းယောဘာနိုင်တဲ့အကြောင်းသုတေသနလေ့လာမှုမှာပူးတွဲပါဝင်ခဲ့သူတူဖြစ်တဲ့ Alex ကTwitter လူမှုကွန်ရက်မှာပြောဆိုထားပါတယ်လူနည်းငယ်နဲ့သုတေသနလုပ်ထားတဲ့တွေ့ရှိချက်ကိုတခြားပညာရှင်တွေလည်းဆက်စစ်လေ့လာကြရအောင်ပါတောင်အာဖရိကမှာပဲအစောပိုင်းကသုတေသနလေ့လာချက်တစ်ခုမှာလည်း Omicron ပိုးဟာ Delta မျိုးကွဲလောက်ပြင်းထန်မှုမရှိသလိုဆေးရုံတင်ကုသရတဲ့အဆင့်ထိရောက်နိုင်တဲ့အလားအလာနည်းပါးကြောင့်လည်းတွေ့ရှိထားတာဖြစ်ပါတယ်
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာပါလာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်တည်ရှိနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာတာလီဘန်အစိုးရအောက်မှာပညာရေးနဲ့အလုပ်အကန့်ရရှိရေးအတွက်အင်ကာနေကချီတဲ့ဆန္ဒပြခဲ့ပါတယ်ပိတ်ထားရတာလည်းကြွေးကြော်ခဲ့သလိုအလုပ်အကန့်အစားအစာနဲ့ပညာရေးကိုလည်းကြွေးကြော်ခဲ့ပါတယ်အမျိုးသမီးတွေနိုးကြားလာပြီးခွဲခြားဆက်ဆံတာတွေကိုမုံနယ်ဆိုတဲ့ sign board တွေကိုလည်းကင်ဆောင်ချီတက်ခဲ့ပါတယ်အမျိုးသမီးတွေကိုတူတဲ့ခီးသွားလာခွင့်မိုင်50ထက်ကျော်မသွားဖို့ပိတ်ပင်ခဲ့တယ်လို့အငှားမော်တော်ယာဉ်တွေကိုလည်း Islamic whistle ဝစ်ဆင်ထားသူအမျိုးသမီးတွေကိုသာတင်ဆောင်ဖို့တာလီဘန်အစိုးရကအမိန့်ထုတ်ခဲ့ပြီးရက်ပိုင်းအကြာမှာအခုလိုအမျိုးသမီးစန္ဒပြတာတွေပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ
ညီရဲပင်လယ်ကနေအစ္စရေးမစ်ဆိုင်းထုံးပစ်ခတ်မှုရောက်စီးရီးယားနိုင်ငံလက်တာကီယာစစ်ကဲမြို့မှာမီးလောင်ပျက်စီးမှုတွေရှိခဲ့ကြောင်းနိုင်ငံမဲ့သတင်းကဖော်ပြပါရယ်အင်္ဂါနေ့စောပိုင်းကကုန်တစ်တာတွေထားတဲ့စစ်ကဲဝင်းတွေကိုမစ်ဆိုင်းထုံးတွေထိမှန်ခဲ့တာဖြစ်တဲ့ကြောင်းနိုင်ငံပိုင်စာနာသတင်းဌာနကဖော်ပြလိုက်တာပါစီးရီးယားနိုင်ငံရဲ့အဓိကကုန်စည်တင်ပို့ရာစစ်ကဲကိုအစ္စရေးကတိုက်ခိုက်တာဒီချိန်ထဲမှာဆိုရင်တော့တလအတွင်းမှာနှစ်ချိန်ရှိသွားပါပြီစီးရီးယားနိုင်ငံမှာ2011ခုနှစ်ပြည်တွင်းစစ်စတင်ချိန်ကအစ္စရေးကမကြာခဏလေယောင်းကတိုက်ခတ်နေတာပါဒီကြောင့်တက်ခဲမှုတွေနဲ့ပတ်သက်လို့အစ္စရေးကမှတ်ချက်ပေးပြောဆိုလေတိတ်မရှိပေမဲ့အီရန်နိုင်ငံကစီးရီးယားမှာအခြေမချနိုင်အောင်ဟန်တားတဲ့အနေနဲ့အီရန်ကအားပေးထောက်ခံထားတဲ့တပ်ဖွဲ့တွေနဲ့ပစ္စည်းတင်ပို့မှုတွေကိုပြစ်မှတ်ထားတက်ခဲကြတယ်ရှိတဲ့အကြောင်းတော့ပြောဆိုလို့ရှိရပါတယ်
။ရုရှားနိုင်ငံကအထင်ရှားဆုံးလူအခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ Memorial အဖွဲ့ကိုပိတ်ဖို့တရားရုံးချုပ်ကအမိန့်ချလိုက်ပါတယ်။ Memorial အဖွဲ့ကြီးရဲ့ပုံနှိပ်ထုတ်ဝေမှုတွေမှာပြပအခြေဆိုင်အဖွဲ့အဖြစ်ကြာကြာနာနာဖော်ပြမထားဘူးဆိုတဲ့ဆွဆွဲချက်နဲ့ပိတ်ဖို့ဆုံးဖြတ်လိုက်တာပါတချိန်ကဆိုဗီယက်ယူနီယံကိုဝေဖန်ပစ်တင်ပြီး Nazi Yasuet Darigo Abi Amya Loni Relule, Sua Shinidika Suswege Bare, Memoria Poegigaro Suswete Dihana, Yue Chene Loda Pibi, Mambulo Topiangedalu, Turuye Lodigo Sele Loka and Duamelule Piosu Bare, Suvia Gonzon Joseph Stalin Letega, Yasue Mudigo Mbadantiaga Tinshala, Memoria Poegiga, Leshi Russia Tama, Bladima Pudin Bo, Women Dudigo Pinabo, Tuambudigule, Machade, Ginga Salo Pumilin, Wibangevare, Tipuajiguro, Russian, Nuclea, Uvia, Vira Pinashin, Lepit, Novenina, Yisushin, Lepide, Andreas Sakrovka, Soviet Union, Biomukemi, Tangua, Shisa Konakunema, Buddha to Dangaraba.
Surrender Nanga now by Koruvan Pinema, Inganiga, Shurio, Pucheaga, they sonu, Tose Shia of Temeneshia, Anavaniga Piovare, Katomuro Tombe, Lia, Tonsen, Nama, Komashire, Puja, Chiama, Atomu Pure, Shurio, Matorsa, Pucha, Picha, Komiga, Jinja Jetopian, Piosu Ladava, Tigate, Richichale, Piosu Tavime, a year to a teacher of Piovau, Dasara Shurima, Nipucheaga, they sonu Ripin, Tigate, Shia of Temenevo, Sion Pulea, Elule. Titagan, the name Yaga Popiavare, Shutipoi Comiga, Facil Mukuyama, Popia Ponyamaro, Lounine, Attempative Chenri, Chapunide, Niruan Sene, Ninama, Chishumi, Yoponio, Tujavare.
Poduni Manakin, take down Yamane and Yanaga, the Renugu, Kozo Mochone, Kuan Ruga, Popia Pijarava. Akuro Tren Suzi Timbia Jedwi, Tren Pebo Jedwigo Zatai Tolan Piva Me. Yamaring a Maleshi Piponi de Lenaka in Pribaka Adwin, Setaya Tosin to Vija, a Yatawi, Pesonari Shibare, Eri Tegas Gaindan Salinji Munema, Lucetta U, Misho Tapia Kayarane, Kayapi Ne Fruzo Muma, a Yata Tonga Ure Mane, Tapia Misho Kare, Kesaria, Chimare, Luqui, Choba Uri, Pie, Kula Tamagan and Nanga, Taiwanga Piozo Bare, Nangaga Ubri, Ya Belo Pimu Miaulesura, Luque Shini, Umelu Ugu, Kozo Mochoga, Mimian Tinsetara Nasi Jabakmia.
Nemanangama Sitaga Anna Dinago, Sanchine, Sanda Piabuerego, a champion named Pina, Lenaga in Petipakari, Popo Labare. Di Lenaga in Tolanagole, Anna Din Sikon Siga, a champion named Bare. Di Ito Twin, a Yadarigo, Pansida, Nimban Nesada, a Jinyong Tapiada. Sare Lu Kunye Chopao Dari Shini de Lu, Gula Tamagane, Nanganaga, Adan Wanga, Taubia, Biosu, Tarari, Shibare. Edi Tema, Ten Share Pia Nakugaro, Dizemala Koneanega, Salinji Mune, Don Tho Chiama, Adamabi de Kali Leu Aba Owen, Sada Ugo, Joto Tapia Misho Kerane, Dizemala Naselianega, Kiapine Fruso Pema, Ayada Tonga Shi Ugo, Tapia Misho Keradiha. Tinshare Pia di Pibare. Di Pia di Ha, Nangadaga Ubudi di Ya, Belu Pia Muri Piba the Ledu, Lu Queen Shini, Umenu Ugo Meji the Aka, Agulu Pibare.
Okay, well, General Panmau, don't talk to you, my Pita Kesa Zulishin, Ludego Nopian, Lepian Yotobi, Roma, Misho Takerezura, General Taboni, Ya Tinishada, Tedigan, Pietuare, Era Satiabono, Nabiroka. The Fruso Matarole, Tongze Ugo, General Di Kari Boma, Tanane Pieta Bido Micho Dware Suralumu, General Tuyare, Ero Elinomu, Kian Naku, General Nicin Chime Solution, Dali, Lu Sulai, United Tapia Muvia, General Nanganaga Ubri, Yap Yomezu, Ludaji, Tanamu, Popia de Ubri, Neve Piovio, Now, we don't have a teacher, you are looking, see us, we move out in Luton or Piogenera.
Okay, Wagman. Now, the Kua Bolly, Dizimalana Sally, and you are picket a case of my solution, yeah. The two Miami Teddy Yawak can out of what at the Dini Yaw solution, yeah. They soon thought at him up. A beautiful meaty, Kalidi, Bowen Elu Subare, Dabian, Sif the Children, the INGU, Apoya. ဒီလူမှုကူညီကယ်ဆယ်ရေးအဖွဲ့ကဝန်ထမ်းနှစ်ယောက်လည်းပါသွားတယ်အဲ့တော့ဒါပေမဲ့ဒီစစ်ကောင်စီဘက်ကပြောရေးစုခွင့်ရှိသူဗိုလ်ချုပ်ဆောင်မင်းထွန်းကတော့ဒါကဂျမ်ဖက်သမားအယောက်30လောက်ကခုခံတိုက်ခိုက်ပစ်ခတ်လို့ဒီမြန်မာစစ်တပ်ဘက်ကစစ်ကောင်စီတပ်ဘက်ကပြန်လဲပစ်ခတ်ရင်းနေပေါ့လေကားတွေမီးလောင်ပြီးတေဆုံးသွားတယ်လို့ပြောပါတယ်ဒါပေမဲ့ကျွန်တော်တို့တွေးရှိရသလောက်တော့ဓာ
အဲ့ဒီအပေါ်မှာကောပေါ်တော့ဒီဥပဒေပညာရှင်တယောက်အနေနဲ့ရှင်းနေတယောက်အနေနဲ့ဒီတက်တဲ့ထောက်ထားတွေပေါ်မှာဘယ်လိုကြည့်မြင်မိပါသလဲခင်ဗျဟုတ်ကဲ့ပါကျွန်တော်တို့ဥပမာဖရီဆိုကိစ္စဆိုလို့ရှိရင်ကျွန်တော်တို့ကားတွေပေါ်မှာရှိတဲ့လူတွေကိုတနက်နေ့ပြစ်တက်ပြီးတော့စုလိုက်ပြုံလိုက်ပုံပြီးတော့မိရှုပ်သွားတယ်ဆိုတော့ကျွန်တော်ရှင်းရှင်းလင်းလင်းကြီးဓာတ်ပုံထောက်ထားတွေရကျွန်တ မှာတခါလဲအိမ်မှာမီးရှို့သွားတဲ့ဥစ္စာတွေကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတယ်အဲ့တော့ဒီလိုမျိုးဖြစ်ရနှစ်ခုပေါ်မှာဒီစစ်ဆိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့ပြီးတော့ဒီကိစ္စကိုအမှန်တမ်းဖြစ်အောင်နိုင်ငံတကာကလည်းတောင်းဆိုနေတာတွေကျဉ်းနှပ်ပေါအောင်စုံစမ်းစစ်ဆေးတင်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့အဲနောက်တစ်ခုကပေါ့လေကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဖြစ်ရတည်တဲ့မှာကြည့်မယ်ဆိုလို့ရှိရင်ပေါ့နော်2018ခုနှစ်ကဆိုလို့ရှိရင်မြန်မာနိုင်ငံအနောက်ဘက်ချမ်းပေါ်တော့ဒီရခိုင်ဒေသထဲမှာရိုဟင်ဂျာတွေအပေါ်မှာဖမ်းဆီးတပ်ဖြတ်တာတွေကိစ္စတွေကျူးလွန်ခဲ့တယ်ဆိုပြီးတော့အခုဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတကာခုံရုံးမှာနိုင်ငံတကာဥပဒေနဲ့တရားစွဲတဲ့အနေအထားတွေအထိဖြစ်လာပါတယ်အဲ့တော့အခုဒီဒုံထောချေးရွာကိစ္စဖရူဆိုကိစ္စတွေဆိုရင်ဒီမှာဓာတ်ပုံတွေဗီဒီယိုတွေအထောက်အထားတွေလည်းရှိလာပါတယ်အဲ့တော့ဆိုတော့ဒီကိစ္စတွေကတော့နိုင်ငံတကာဥပဒေတွေနိုင်ငံတကာခုံရုံးတွေမှာဒီဘလို့အတိုင်းဒါဒီဖြစ်လာနိုင်မယ်လို့ဦးမင်းလွင်ဦးထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကျွန်တော်တို့ဒီနိုင်ငံတကာခုံရုံးနေမှာတရားစွဲနိုင်မှုဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပျက်တဲ့ကိစ္စရပ်တည်နေပတ်သက်လို့လူသားတို့ဘုံမှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုနောက်ဒါမှမဟုတ်ဆေးရာဇဝတ်ပြစ်မှုစတာတွေကိုစောင့်ကြည့်လေ့လာနေတဲ့ IIMM ဆိုတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းရှိပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းကနေပြီးတော့တခါဒီချက်လက်တွေကိုစုစည်းပြီးတော့ကနိုင်ငံတကာတရားရုံးမှဖြစ်ဖြစ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးမှဖြစ်ဖြစ်အရေးယူနိုင်ဖို့အတွက်အထက်အချက်လက်တွေစုဆောင်ပြီးတော့စွဲဆိုနိုင်မယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ်ခင်ဗ
ျတကယ်လို့ပေါ့နော်ဒီအခုကိစ္စဒီဒုံထောကိစ္စဖရူဆိုနော်ဒီကြားပြင်းတဲ့ကိစ္စလို့ပြည်မှုမျိုးတွေကနိုင်ငံတကာဥပဒေတရားစွဲမယ်ဆိုလို့ရှိရင်ဘလို့ဥပဒေမျိုးတွေနဲ့ညီစွန်းနိုင်ပါသလဲခင်ဗျ။
ဒါတော့ဗျာကျွန်တော်တို့ရှင်းရှင်းပဲလူစုလိုက်ပြုံလိုက်တက်ပြတ်ပြီးတော့မီးရှို့တဲ့ကိစ္စကကျွန်တော်တို့ war crime ပေါ့ဗျာစစ်ရာဇဝတ်မှုပေါ့စစ်ရာဇဝတ်မှုမြောက်တယ်။နောက်ပြီးတော့တခါလူသားမဆန်စွာတက်ပြတ်ပြီးတော့မှမီးရှို့တဲ့အတွက် crime against humanity စတဲ့ဥစ္စာတွေနဲ့အကျိုးဝင်ပါတယ်ဗျာ။ဒီပုံမှန်နှစ်ခုနဲ့နေမယ်တရားစွဲမယ်ဆိုစွဲလို့ရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့တော့ပြောချင်ပါတယ
်။ကိုဇော်မိုးကျော်ကမေးမြန်းတင်ဆက်သွားတာပါ။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းနတ်ချောင်းကျေးရွာမှာမနေ့မနေ့ကစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးပူးပေါင်းအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားပြီးနေအိမ်တချို့မိရှုခံခဲ့ရပါတယ်။ရန်ကုန်ကပြပို့တဲ့သတင်းကိုကိုသားညဦးပြောပြမှာပါ
။ကလေးမြို့နယ်တောင်ပိုင်းနတ်ချောင်းရွာမှာဒီဇင်ဘာလ28ရက်နေ့မနေ့ပိုင်းကနေအိမ်တချို့မိရှုခံခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ချင်းမျိုးသားကာကွယ်ရေး CNDF နဲ့ကလေး PDF ပူးပေါင်းတပ်တွေကြားမှာတနင်္လာနေ့မနေ့ထိတိုက်ပွဲဖြစ်ခဲ့တာပါ။တပ်ပွဲတွေဖြစ်ပြီးတော့နောက်အခုလိုမျိုးနှချောင်းရွာတွေကနေတချို့မိရှုခံခဲ့ရတယ်လို့နှချောင်းရွာသားတူကခုလိုပြောပါတယ
်ဒီမနေ့လေ၃လုံးခန့်ဆုတ်ခံရနော်ဒီနေ့အင်ဂျင်ကြီးကြီးကြီးတွေဆုတ်ခံကြမင်းကလည်း၃လုံးလောက်ပဲပေါ့ဆုတ်ခံဒီနေ့က၃လုံးအလုံးပေါင်း73လုံးလောက်ရှိပြီကိုစစ်တပ်ကပေါ့ရွာမှာရှိတဲ့အင်ဂျင်ကိုစစ်တပ်ကပဲရှုတ်တာ
ကြ view အနေနဲ့တော့ဘယ်သူမိရှုရဲဆိုတာတိကျတိမပြုတ်နိုင်သေးပါဘူးနှချောင်းကျေးရွာထက်တန်းကျောင်းနားမှာစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ဒီဇင်ဘာလ26ရက်နေ့ညကနေပြီးတော့ဒီဇင်ဘာလ29တနင်္လာနေ့မနက်ပိုင်းထိပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားစဉ်ကလည်းအိမ်၃လုံးမိရှုခံခဲ့ရပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုအတိမပြုတ်နိုင်သေးပေမဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကြာဆုံးပြီးတော့6ဦးလောက်သေစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PDF ပြည်ညာရေးတာဝန်ခံကပြောပါတယ်စစ်ကောင်စီဘက်ကတော့ PDF အဖွဲ့ကနေပြီးတော့တပ်မတော်စစ်ကြောင်းကိုအင်အား100နဲ့လာရောက်ပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်မှလည်းထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်။နှချောင်းရွာထဲမှာစစ်တပ်ကတပ်ဆွဲထားလို့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်နှချောင်းရွာသားတွေဟာအသက်ပြီးလွမြောက်အောင်ထွက်ပြေးနေကြရတယ်လို့နှချောင်းရွာသားကပဲဆက်ပြောပါတယ
်။နှချောင်းရွာမှာကြံနေခဲ့တဲ့ဟာကစစ်ကြီးတိုင်းတွေတော့လည်းနည်းနည်းလေးပဲကြံနေရတယ်။အဲ့ဒါလည်းသူကအတွမ်းမင်းမှာပဲပုံနေကြတာအပြင်မှာအဲ့လိုတွင့်တွေ့တယ်လို့ပြစ်တတ်တာရတားကတိကျမှုကကျွန်တော်ခန့်မှန်းကြီး20လောက်ရှိနေရသူကတွင့်ပြစ်တတ်တာလေအဲမှမလေဖမ်းဆီးရတယ်ပါမလို့ဘူ
းပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့တုန်းကလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးနဲ့ပြစ်ခတ်ဖျက်ဆီးတာပြင်လင်းရဲအုံပြူပြီးပါတိုက်ခိုက်ခဲ့ပါတယ် ဒလမျိုးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နှစ်ချောင်းရွာကနှစ်ဆယ်ကျော်တိစုံခဲ့ပြီးတော့နေအလုံးပေါင်း20နီးပါးပျက်စီးဆုံးရှုံးသွားတယ်လို့ထောင်နဲ့ချီတဲ့ရွာကနေလည်းပြည်လူရွာကိုတင်းဆောင်ခဲ့ရပါတယ်။အလားတူပဲကလေးမျိုးနယ်တန်ဖိုးကြီးရွာမှာလည်းတိုက်ပွဲဖြစ်ပွားမှုရှိပဲနဲ့တနင်္လာနေ့မနေ့ပိုင်းတုန်းကစစ်တပ်ကန်ချထားတဲ့ရန်ကြီးအောင်ကြီးရွာသားတွေလည်း
ဘီလူရကူတင်းဆောင်နေကြရတယ်လို့တန်ဖိုးကြီးရွာသားတူကပြောပါတယ်။
သူတို့အရှိဆောင်ရတယ်လို့တန်ဖိုးကြီးရွာသားတူကပြောပါတယ်။
ကလေးမျိုးနယ်ထဲမှာဆက်အနာသိမ့်မှုဆန့်ကျင်သူတွေပေါ်မှာစစ်တပ်ကအင်အားသုံးဖြုတ်ခွဲပြီးတဲ့နောက်ဒေသခံတွေကမတ်လ9ရက်လောက်ကစပြီးတော့ရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာပါ။ကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့စစ်အနာသိမ့်မှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲလေးတွေကလည်းပုံစံအစုံနဲ့ညှိနှိုင်းလို့ဆက်ရှိနေပါတယ်ခင်ဗျာ။ကိုသားညုံပြောပြပေးတာပါ။
VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တစ်ပုဒ်ကိုပြောပြရမယ်ဆိုရင်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာပထမဆုံးအိုမီကရန်ပိုးစတင်တွေ့ရှိခဲ့ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအိန္ဒိယဘက်ကိုတင်းရှောင်နေတဲ့ဒုက္ခတွေအကြားမှာလဲစိုးရိမ်မှုတွေမြင့်တက်နေပါတယ်။
ရန်ကုန်ကပြပို့တဲ့သတင်းကိုကိုရဲမော်ကပြောပြပေးမှာနားဆင်ကြပါခင်ဗျာ။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်ခုနှစ်ပြည်နယ်အနက်မြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့မဏိပူရာပြည်နယ်မှာအိုမီကရွန်ကိုဗစ်ကေရောဂါပိုးတဲ့အတည်ပြုလူနာပထမဆုံးစတင်တွေ့ရှိတယ်လို့အိန္ဒိယနိုင်ငံကဒီလ29ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့ကပ်နေတဲ့မဏိ
ပြောပြပါတယ
်48နှစ်ရှိတဲ့ယောက်ျားလေးတန်ဇနီးယားနေပြီးတော့ကယ်ကတာကိုရောက်တာဒီဇင်ဘာ12ရက်နေ့ရောက်အင်ဖာကဒီဇင်ဘာ13ရက်နေ့ရောက်သူ့ဒီဇင်ဘာ20ရက်နေ့မှာဖြစ်တယ်21ရက်နေ့မှာသူက positive ဖြစ်တယ်လို့ပြောတယ်အဲ့ဒီသူ့အဲ့ဒီမှာပဲဂျဝါဟာလာနေဟူ Institute of Medical Science ဆိုတဲ့ဒီယူမှာသူ့ထားထားတယ် Omicron ဖြစ်တဲ့အတွက်ဒီဟာက Delta နဲ့3-4လောက်ပို့ပြီးတော့ဘူးဆက်မြန်တဲ့ဟာဖြစ်တဲ့အတွက် mask ကိုတတ်ကြဖို့အပြင်သွားရင်ပြန်ပြီးတော့ဒီလိုပြောလာတယ်ကာဖီးတကယ်တော့လုံးလိုက်ပြီလို့မပြောသေးဘူ
းမနီပူရာပြည်နယ်ကျန်းမာရေးဌာနကတော့နိုင်ငံသားကနေမနီပူရာကိုပြန်လာသူ480ကိုစောင့်ကြပ်ကြည့်ရှုနေပြီး148ယောက်ကတော့14ရက်ကြာ quarantine ထားရှိမှုပြီးဆုံးသွားကြောင်းစစ်ဆေးကြည့်ရမှာ negative အဖြစ်ရရှိကြောင်းနဲ့ကြံသူတွေကိုဆက်လက်စောင့်ကြည့်နေကြောင်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းတည်းကထောင်ထဲချီတဲ့မြန်မာနိုင်ငံသားတွေဟာစကိုင်းတိုင်းတမူးမြို့နဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမနီပူရာပြည်နယ်တွေကမိုးရီမြို့အပါအဝင်နေဆက်မြို့တချို့ကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံရောက်ဒုက္ခသည်တွေဟာလက်တလောကျန်းမာရေးစောင့်ရှောက်မှုမပြည့်စုံတဲ့အခြေအနေကြောင့် Omicron COVID ပိုးကူးစက်မှာကိုအထူးစိုးရိမ်နေကြောင်းမိုးရီမြို့ရောက်ဒုက္ခသည်အမျိုးသမီးတူကအခုလိုပြောပါတယ
်။စစ်တပ်ကတရားမဝင်နဲ့လည်းနေရဆိုတော့လေအဲ့တော့ prevention နေနဲ့လုတ်လုတ်ရတဲ့ဟာဆိုတော့ဘာမှမရှိဘူးတကယ်အဲ့လိုမျိုးပြောသူရဆိုတော့အရင်တော့အစိုးရင်တာပေါ့တကယ်လို့မပြောကောင်းမဆိုကောင်းပေါ့ကျမတို့ဒီမိုးလေးနဲ့ဆက်မှရှိပြောင်းနေတဲ့လူတွေသာသာရောက်လာခဲ့လို့ရှင်တော့မရှိမဲမကယ်နိုင်ဖြစ်မဲ့အခြေအနေဖြစ်မဲ့လို့တော့မြင်နေပေါ့နော်ဒီချိန်မှာပါပေါက်ဆက်တော့မှမနေဘူးကိုရုံးကနေရလေဒီဖက်နေတဲ့ဟာကျမရင်းနဲ့ဖက်သက်တဲ့ဟာဆိုလို့ရှင်တော့သိကြည့်ကောတော့
အိန္ဒိယအစိုးရကမြန်မာပြည်ကတင်းရှောင်လာသူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးပေးတာတွေရှိခဲ့ပေမဲ့တချို့ကတကြိမ်သာကာကွယ်ဆေးထိုးနှံထားပြီးကြပါတယ်။မနီပူရာပြည်နယ်တွေကပဲမိုးရီမြို့နဲ့ထိစပ်နေတဲ့တမူးမြို့မှာနေထိုင်သူတူကတော့အင်ဖာမှာအိုမီကရွန်ပိုးတွေ့ရကိုကြားသိရကြောင်းနဲ့တမူးမြို့မှာတော့ထူးခြားတဲ့ကျန်းမာရေးသတိပေးချက်တွေထုတ်ပြန်တာမရှိသေးကြောင်းပြောပါတယ်
။အိုမီကရွန်နဲ့ပတ်သက်ပြီးတော့ကာကွယ်ရေးထိစပ်နေတဲ့ဘာမှမကြားဘူး
။တမူးမြို့မှာကျန်းမာရေးဆောင်ရွက်ချက်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့မြို့နယ်အုပ်ချုပ်ရေးယုံကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိသူတွေကမအားလက်တာကြောင့်ပြန်လည်ဖြေကြားနိုင်တာမရှိခဲ့ပါဘူး။မြန်မာနဲ့အိန္ဒိယနိုင်ငံကြားနယ်စပ်ဂိတ်ဖြစ်တဲ့မိုးရီနဲ့တမူးနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုလောလောဆယ်ပြန်မဖွင့်သေးပါဘူး။တရားဝင်နေဆက်ဂိတ်တွေပိတ်ထားပေမဲ့တရားမဝင်လမ်းကြောင်းတွေကနေသွားလာတာတွေရှိနေသေးဖြစ်ပါတယ်။ဒီဇင်ဘာ28ရက်နေ့မှာ COVID-19 အသေပြုလူနာ6300ကျော်ရှိပြီး Omicron ပိုးကူးစက်သူကတော့653ရှိကြောင်းအိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တန်ရဲ့ဗုဒ္ဓဦးနေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုသတင်းပေးပို့ချက်တပုတ်ကိုဆက်ပြီးထုတ်လွှင့်ပေးလိုပါတယ်ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်အခြားခီးတဲ့တင်ဇက်ကလတ်ကတို့တင်မော်ရေရင်ပြန်လဲပြေးဆွဲနေပါတယ်စစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့2018အကုန်နောက်ပိုင်းအသွာအလာကန့်သတ်ထားရကနေအခုဒီဇင်ဘာမှာစစ်တပ်ထိန်းချုပ်မှုနဲ့ရေချောင်းခီးစဉ်ကိုပြန်လည်ပြေးဆွဲနေပါတယ်ပလောဝမြို့နဲ့ကြောက်တော်မြို့ကြားရေချောင်းသွားလာမှုပြန်ရှိလာလို့ကုန်စည်စည်းစိမ်မှုတွေပြန်ရှိလာပြီးမဲ့လည်းကန့်သတ်ချက်တွေကကျန်ရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုအောင်မြတ်သူကတင်ဆက်ပေးမှာနားဆင်ကြပါခင်ဗျာ
ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေဖြစ်နေချိန်2018အကုန်ပိုင်းလောက်ကစတင်ပြီးတော့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကိုအသွာအလာကန့်သတ်ထားခဲ့တာပါအခုတော့ဒီဇင်ဘာလ14ရက်နေ့ကစတင်ပြီးတော့တပတ်ကိုတရက်စစ်ကောင်စီပိုင်းခီးတဲ့ရေရင်ကိုပြေးဆွဲနေပါတယ်ရေချောင်းကနေလာသွာလာလို့ရတယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကိုသွာလာလို့မရအောင်ကန့်သတ်ထားရကနေအခုတော့ခီးတဲ့တင်ရေရင်ပြေးဆွဲနေတာကြောင့်ဒေသခံတွေသွာလာခွင့်ရသလိုကုန်စည်စည်းစိမ်မှုလည်းပြန်ရှိလာပါတယ်ဒါပေမဲ့ကုန်စည်တင်ဆောင်မှာအကန့်သတ်တွေရှိနေသေးတယ်လို့လည်းပလောဝဒေသခံကိုထင်တွန်းအောင်ကပြောပါတယ
်။ဟုတ်ကဲ့အခုကတော့နင်းနေကတော့ဗာလဲဆိုရင်ဒီအခုစစ်ကောင်စီကိုကျေးဇူးတင်ပါတယ်အခုသွာလာလို့ရတဲ့အတွက်ခီးတွေဥမာလူနာတွေဥမာစိတ်ခက်ပြားမဲ့သူသွာလာလို့ရတယ်ဒါပေမဲ့တခုလို့ရှိတာကသူတို့ကသက်မဲ့ချက်ကက်သက်ချက်အနေနဲ့ဗာလောက်ထားလဲဆိုတော့ all this ten နဲ့ဒီဘီလဲမျိုးမတင်ရဘူးလို့အဲကက်သက်ချက်တခုတော့ကြားမိပါတယ်အခုလည်းလည်းကြဲကြဲကတော့အဲ့လိုတည်ဆောင်ခွင့်တော့မရပါဘူး။ဥမာကျွန်တော်တို့ကဗားလဲစားမျိုးစားတင်ထားတဲ့ PC ကိုမှတည်ဆောင်ခွင့်ပေးယူခွင့်ပြုတာပါလို့အဲ့လိုပြရပါတယ်ကော
။စစ်ကောင်စီပိုင်းဇက်ရည်ရင်သာတပတ်ကိုတရက်စီပလောဝမျိုးနဲ့ကြောက်တော်မျိုးကိုပြေးဆွဲနေတာဖြစ်ပြီးခီးတဲ့တူကို7800နဲ့ကုန်စီတဒံကို7000ကျော်ကြီးသတ်မှတ်ထားပါတယ်။ခီးသွားမဲ့သူတွေအနေနဲ့လည်းအာဏာပိုင်ဒီစီမှာတည်ယူမဲ့ကုန်ပစ္စည်းအမျိုးအစားနဲ့ခီးသွားမဲ့အကြောင်းစာတင်ရပြီးတော့အာဏာပိုင်ရဲ့ခွင့်ပြုချက်ရမှခီးသွားလာခွင့်ရတယ်လို့ကိုတင်တော့အောင်ကဆက်ပြောပါတယ်။
ကိုဒီမှာအခက်အခဲကပါလေရှိလဲဆိုရင်ဒီကဆင်းတဲ့အချိန်မှာကိုကကျွန်တော်ဒီထွေအုပ်ယုံမာလေးဒါကျွန်တော်ကပါလေဆိုရင်ဒါကိုအော်ခီးသွာလာခွင်းကိုကျွန်တော်တို့ကစညှို့စာတင်ရတယ်။အဲဒါကတက်နှစ်ပြီမှာပဲသွားရတယ်ပြီးအသက်ဆေးကလည်းဒီခလာရ29မှာကိုလည်းဒါကျွန်တော်မနေ့ချင်းနိုင်ကနေစတင်ပြီးတော့သက်ဆေးတာ6နိုင်ခွေထီတောင်ကအချိန်ကြာမြင့်တယ်အခု။ဒါပေမဲ့ကျွန်တော်တို့သွားချင်တာကိုဥမာပြောမယ်ဆိုလွတ်လွတ်ကျွတ်ကျွတ်သွားလို့မရဘူး။ကျမအကက်သက်နဲ့ပဲသွားနေရတဲ့အနေအထားဖြစ်နေပါတယ
်ပလောဝမြို့နယ်ထဲမှာလက်ရှိအချိန်ထိသွားလာကန့်သတ်ချက်တွေရှိနေသေးတာကြောင့်စားဝတ်နေရေးတွေခက်ခဲနေသေးသလိုကုန်စည်နှုန်းတွေလည်းကျဆင်းသွားတာမျိုးမရှိသေးဘူးလို့သူကပြောပါတယ
်စားဝတ်နေရေးကတော့အခုကတော့ဗာလဲဆိုရင်အဲ့လောက်ကြီးတော့ဥမာပြောဈေးကျတဲ့အနေအထားတော့မရှိသေးဘူးဟောဒီစက်တက်စက်ကောင်စီမိသားစုဝင်တွေပဲစီးပွားရေးလှုပ်ရှားလို့အဆင်ပြေနေတဲ့အနေအထားမှာပဲရှိသေးတယ်လွတ်လွတ်ကျပ်ကျပ်အမပြောမယ်ဆိုရင်ကိုဟိုဒီပလက်ဝမျိုးပေါ်ကစီးပွားရေးလုပ်ငန်းရှင်တွေလလွတ်ကျွတ်လှိုင်းဆက်လေတော့ဘာတို့သွာလာခင်းကိုလလွတ်ကျွတ်မရရှိသေးပါဘူးလုံးလောက်လောက်ကတော့ဥမာကျွန်တော်တို့ဥမာဈေးကြီးပြီးပြီးတော့ဝင်နေရတဲ့အဆင်မရှိပါသေးတယ်။ဦးပေါ်ဆက်မွတ်တဲ့အိတ်ကိုလည်းကျွန်တော်ဟောပြောမယ်ဆိုရင်9000ပဲဝင်ကျင်ပဲရှိသေးတယ်ဈေးကအခုထိကိုမချသေးပါဘူ
းပလက်ဝမျိုးနယ်အတွင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစတင်ပြီးတော့ AA အဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ပလက်ဝဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်အသွာအလာကန့်သတ်ချက်တွေလည်းအဲ့ဒါဆလို့ဒီနေ့ဒီရှိနေသေးတာဖြစ်ပါတယ်။အခုစစ်တပ်ပိုင်းရေရင်ပြေးဆွဲနေတဲ့လမ်းကြောင်းဘေးတစ်ပတ်ချက်ချို့နေရတယ်မှာလဲ AA တပ်ဖွဲ့တွေရှိနေစေဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ဗုဒ္ဓဦးနေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာburmese@voanews.com ကိုစာရေးသားပေးနိုင်ပါ रे ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Judel Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
ပြည်ဝအမေရိကန်တန်ကားတွေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆက်လက်နားဆင်ကြည့်ရှုရမယ့်အပတ်စဉ်ကဏ္ဍတွေကတော့ကဘာတလွားခီးသွာအမေရိကန်နိုင်ငံရေးနဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကထုတ်လွှင့်ချက်တစ်ခုမှာတော့
သူတို့ကတော့ငါတို့မိုက်ပြီးသားငါတို့ဆိုးပြီးသားအဲ့ဒီတိုင်းငါတို့ဆက်သွားမယ်ဆိုတဲ့ပုံစံမျိုးတော့မြင်ရပါတယ
်။အပတ်စဉ်စကားဝိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာတစ်လွှာအိုမီကရွန်ကိုဗစ်မျိုးကွဲသစ်ကူးစက်မှုကြောင့်ဒီလိုကူးစက်နေတဲ့နိုင်ငံတွေကဆေးရုံတွေမှာလုံလောက်တဲ့ဝန်တန်းအင်အားနဲ့ကူးသပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ခရစ်စမတ်ကာလမှာကိုဗစ်မျိုးကွဲသစ်ကြောင့်လေယာဉ်ခီးစင်တွေထောင်ထဲချီပြီးဖျက်သိမ်းခဲ့ကြရပါတယ်။ VOA သတင်းတောက် Arash Besadi People တဲ့သတင်းကိုကိုအောင်အောင်ကနေပြီးတော့တင်ပြပေးမှနားဆင်ကြပါခင်ဗျာ
ခရစ်စမတ်အတွက်မိသားစုတွေစုံစည်းဖို့ခီးသွားသူအများပြားရှိနေချိန်မှာပဲအမေရိကန်တလွားကလေယာဉ်ခီးစဉ်ထောင်ချီဖျက်သိမ်းလိုက်ရပါတယ်။ Omicron COVID မျိုးကွဲကူးစက်မှုတွေရှိနေချိန်မှာလေယာဉ်မှုတွေနဲ့လေယာဉ်ဝန်ထမ်းတွေလည်းနေမကောင်းဖြစ်တာကြောင့်အခုလိုလေယာဉ်ခီးစဉ်တွေဖျက်သိမ်းလိုက်ရတာလို့သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့လည်း New Jersey ပြည်နယ်က New York လေဆိပ်မှာတော့ပုံမှန်အတိုင်းခီးသွားလာသူတွေနဲ့စီကားနေပါတယ်။ New York ကိုသွားမဲ့ကနေဒါနိုင်ငံ Ottawa ကခီးတဲ့ Sheldon Williams က AP သတင်းနာကိုအခုလိုပြောရတယ
် came here for a funeral and
တော့ဘာဖြစ်တော့မယ်သူတို့ရဲ့ဆာဗနာအတွက်ခီးသွားကိုဆုံးဖြတ်ခဲ့ပြီးဒီလိုလာခဲ့တာပ
ါ
တန်တရာရှိခဲ့တယ်ဆိုတာကိုသိပြီမဲ့တခါတလေဘဝမှာကိုတဲ့ဘိုးအရေးကြီးတဲ့ကိစ္စတွေရှိနေတာကြောင့်ခီးသွားကိုလိုအပ်တယ်လို့ဆုံးဖြတ်ခဲ့တာပါဒီလိုအချိန်မှာခီးသွားကတော့အင်မတန်တန်တရာများတယ်ဆိုတာကိုလည်းသိပါတယ်
ကျမရေးဆိုင်ရာကြွကြည့်သူတွေကတော့လေဆိပ်ထဲမှာရှိတဲ့သူတွေဟာ Omicron virus နဲ့ထိတွေ့မှုရှိနေတယ်လို့သတိပေးထားပါတယ်။ဒါ့အပြင်လည်းတောင်အာဖရိကနဲ့ UK ကလာတဲ့စီးရင်ကိန်းကင်းတွေအရ Omicron ထူးဆန်းမှုကြောင့်ဆေးရုံတက်ရတာအပြင်းထန်ဖြစ်နေတာမျိုးသိမှရှိနိုင်ကြောင်းသိရပါတယ်။ကျမရေးဆိုင်ရာအင်ဂျီရောအကြံပေးဒေါက်တာအန်တိုနီဖောက်ချီကတော့ဒီရလနဲ့ပတ်သက်ပြီးတော့ပေါ်ပေါ်ဆဆမတွေ့တဲ့ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
When you have such a high volume of new infections, ကာကွယ်ဆေးထိုးမထားသူတွေအတွက်စိုးရိမ်ပါတယ်။ American တန်းတဲ့ချီဟာကာကွယ်ဆေးထိုးလို့ရရတာနဲ့မထိုးကြပါဘူး။သူတို့ဟာအဓိကကူးစက်ခံရမယ့်သူတွေဖြစ်ပြီးတော့တယောက်မှရှိပြီဆိုတာနဲ့ Omicron ကူးစက်တာလို့တယောက်ပြီးတယောက်ဆက်ပြီးကူးမှာပါ
။ Virus ရဲ့ Visa ပြောင်းလဲပြီးတော့လူတွေကိုဒုက္ခပိုပေးနိုင်တဲ့အနေအထားရောက်လာနိုင်ခြင်းရှိတာနဲ့ပတ်သက်ပြီးတော့အခုလိုသတိပေးတာပါ။ဒေါက်တာဖောက်ချီကယောဂကူးစက်မှုတားဆီးဖို့ဆေးရုံတွေစီအမေရိကန်တပ်ဖွဲ့ဝင်တွေနောက်လိုအပ်တဲ့အထောက်အကူပြုပစ္စည်းတွေကိုပါပို့ဆောင်ဖို့စီစဉ်တဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကင်တွေဆောင်ရွက်ပုံကိုလည်းချီးကျူးပြောဆိုပါရယ်ကာကွယ်ဆေးထိုးဖို့အရေးကြီးကြောင်းလည်းသူကထောက်ပြပါရယ
် We're particularly worried
လူတွေတော်တော်များများအခုဆက်ခံရတဲ့အခါမှာပြည်မျက်နှာတံမဖြားနာဘူးဆိုတဲ့အနေအထားတိုင်းဆက်ရှိနေမှာရှိပါလိမ့်မယ်
အိုမီကရွန်ကြောင့်လေယာဉ်ခီးစဉ်တွေဖြစ်သိမ်းနေရချိန်မှာပဲခရစ်စမတ်အတွက်ခီးသွားအများပြားရှိခဲ့ပါတယ
် Thanks except for waiting for your bag
it was stressful but we made it through here
အမေရိကကယောဂကူးစက်မှုတွေရဲ့၃ပုံ၄ပုံဟာအိုမီကရွန်ဗိုင်းရပ်စ်ကူးစက်ခံရတာဖြစ်ပြီးအခုအခါတရက်ကိုကိုဗစ်ကူးစက်သူပေါင်းထပ်မံကြီး36,500လောက်ရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပြရစီပြင်သစ်နိုင်ငံတဝမ်းမှာဘိုဂျိုလေးဒေသထွက်ဝိုင်ရက်တွေကိုဘိုဂျိုလေးနဘူးပွဲတော်ကိုကျင်းပကြပါတယ်ခရမ်းရောင်ကံမေးအမျိုးအစားစပစ်သီးတွေနဲ့ပြုလုပ်ထားတဲ့ဘိုဂျိုလေးဝိုင်သစ်မိတ်ဆက်ပွဲမှာပါဝင်ဆင်နွှဲကြဖို့မတ်စုမြတ်မုံကကဘာတလွားအစီအစဉ်ကနေအားလုံးကိုခေါ်သွားပါလိမ့်မယ်နားဆင်ကြည့်ရှုကြပါခင်ဗျာ
1 2 3 4တင်တဲ့နိုင်ငံအရှေ့ပိုင်းဘိုဂျူလေးဒေသကဘိုဂျူမြို့မှာဒေသထွက်နာမည်ကျော်ဘိုဂျူလေးနူဗိုဝိုင်တဲ့မိတ်ဆက်ပွဲလုပ်နေတာဖြစ်ပါတယ်။နှစ်တိုင်းနိုဝင်ဘာလရဲ့တတိယဇာတာပိနေ့ရောက်ရင် ပွဲတော်ကိုကျင့်တဲ့နိုင်ငံတော်ဝန်လုံးမှာကျင်းပကြပါတယ်။ဝိုင်းတဲ့မိတ်ဆက်ပွဲတော်နဲ့ဆိုင်တဲ့ဥပဒေပါကျင့်တဲ့နိုင်ငံမှာပြဋ္ဌာန်းထားတာမို့ဒီပွဲတော်ရဲ့ထူးခြားမှုကိုခံမှန်းစီနိုင်ပါတယ်။ဥပဒေအတိုင်းနိုဗ ဝိုင်းရဲ့ချက်တဲ့စပြစ်သီးတွေခုစပြီးဝိုင်းချက်ကြတဲ့ခုလိုရသည်မှာအသက်ချက်ထားတဲ့ဝိုင်းကိုပထမဆုံးမိတ်ဆက်တဲ့ပွဲတော်လည်းဖြစ်ပါတယ်။အနီရောင်ဝိုင်းရဲ့ချက်တဲ့ကဲမေအမျိုးအစားခရမ်းရောင်စပြစ်သီးနဲ့ချက်တာဖြစ်ပေမဲ့ဘိုဂျူလေးနူဗိုဝိုင်းရဲ့တွေရဲ့ထူးခြားမှုကစပြစ်သီးတွေကိုမချေလိုက်ပဲအလုံးလိုက်အချင်းဖောက်ချက်တာမို့ပို့ပြီးတော့အတိအယတာထွက်ပါတယ်။နောက်ပြီးတခြ Beaujolais Nouveau Wai Yat Riga, Asasa Doro Memya Nele, Dweta Khu Lai Phe Bare, Nisien Pinte Ma, Spiti Rui Khu Sibi Wai Yat Sa Chate Yadi Yalara Ne, Wai Di Aya Da Gu Mi Nai Bo Dwe, Pinte Lumiu Rui Sik A Tha Tan Zwa Ne, Wai Di Mese De Pueroa Ni Gu Sao Myo Cha Ba Ro Re, နှစ်ထောင်နှစ်ဆယ်ခုနှစ်တုန်းကကိုဗစ်ကရောဂါကြောင့်ပွဲတော်မကျင်းပနိုင်ခဲ့တာမို့နှစ်ထောင်နှစ်ဆယ်တစ်ပွဲတော်ကိုပို့ပြီးတော့ဆက်ဝင်စားခဲ့ကြတာဖြစ်ပါတယ်။မဖြစ်ဘူးမဖြစ်ရဲနေတယ်ကျွန်တော်ပထမဆုံးတစ်ခွက်ပဲသားပါသေးတယ်။တတိယဒါနဲ့တိတ်ကိုကောင်းပါတယ်။ဒီပွဲတော်ဆင်နွှဲဖို့ကျွန်မစောင့်ခဲ့ရတာနှစ်နှစ်တောင်ရှိသွားပါပြီ။နှစ်ထောင်နှစ်ဆယ်တစ်ခုနှစ်
COVID, les gens sont au rendez-vous.
COVID, c'est yoga di shine jimaro. Poiro senegu lui la javare. Dine poiro gara povi tuja piotia kamare.
Bojule nubo wang yedri trate di da ma akulumyo pio bwesun wari ne poiro senwe jadalu. Jinde nanga do wanga da chani yari male. Wande da wari go jemba javare. Bari nuro ma. Sacha yazu grega puntare. Labon hocket sata sangale. ပွဲတော်ရဲ့မတိုင်ခင်တည်းကချိုးတင်ပြင်ဆင်မှုတွေကိုလုပ်ခဲ့ပါတယ်မိတ်ဆွေတွေနဲ့အတူဘိုဂျူလေးတောက်ကြမယ်ဆိုတဲ့စံပုံနဲ့ဆန်ရှင်ကသူ့ရဲ့ဆိုင်မှာဘိုဂျူလေးနူဗိုဝိုင်းအရက်ပလင်းပေါင်း960ဝယ်စုထားပါတယ်ဟာလာလောင်းနေကလာမွန်ဆော်လေဖရီလာလောင်းနေကလာမွန်ဆော်လေဖရီတတိယလာထွက်တာသိကြရပြအနီရောင်ဘယ်ရီတီအနက်ရောင်ဘယ်ရီတီအရလာမျိုးပဲဒီတစ်ခုကတော့အနီရောင်ဘယ်ရီအရ
န်ရဲ့ချက်သူရဲ့ကိုပိုင်ထူးခြားတဲ့နည်းတွေပေါ်မှာမူတည်ပြီးတော့ရပါကွဲကြပါတယ
်။တမိုင်းအထောက်ထားရအရာပြင်သစ်ရင်ချေးမှုနဲ့ဝန်ရဲ့ခွဲမရတဲ့ပြင်သစ်နိုင်ငံမှာကြီးကြီးငယ်ငယ်အမျိုးသားအမျိုးသမီးမရွေဝန်ကိုခုန်ခုန်မင်မင်တောက်ကြပါရတယ်။ဒါကြောင့်လဲဒီနှစ်ရဲ့ဘိုလ်ဂျူလေးဝန်သစ်အရာသာဘာထူးလဲဆိုတာလူတိုင်းမီးတောက်ချင်ကြတာပါ။မိတ်ဆွေတငယ်ချင်းတွေနဲ့ပျော်ပျော်ပါပါဝိုင်းဖွဲ့ဝိုင်းသိပ်ကိုတောက်ကြတဲ့အစဉ်အလာကိုပြန်ပြီးထိနေတာက2021ခုနှစ်ဘိုဂျူလေးနူဗိုပွဲတော်ရဲ့ထူးခြားမှုဖြစ်ပါတယ
် agréable de voir renaître cette tradition après ce qu'on a connu les 15
covid ကြောင့်တနည်းကွင်းနှစ်လောက်ကျွန်တော်တို့ဘဲမှမသွားနိုင်ပွဲတော်တွေမလုပ်နိုင်ကြတော့ဝိုင်းသိပ်မိတ်ဆက်တဲ့အစဉ်အလာပွဲတော်တွေကိုပြန်မြင်လာရတာသိတဲ့ဘောကြကြကောင်းပါတယ်
ပါရီမျိုးတော်ကဘိုဂျူလေးနူဗိုဝိုင်းသိပ်တောက်ပွဲကျင်းပတဲ့နောက်ထပ်စားတောက်ဆိုင်ပါရှင်ကလည်းကိုဗစ်ကရောဂါကြီးကိုကျော်ဖြတ်နိုင်ပြီးပြင်သစ်နိုင်ငံကစားတောက်ဆိုင်တွေအရက်ပါးတွေပြန်လည်အသက်ဝင်အောင်အသက်သွင်းပေးတဲ့ဝိုင်းပွဲတော်လို့တော့မှတင်စားပြောပါရယ်
။ Il n'y a pas beaucoup de tradition qui pour un prix me dit qu'en fin de compte le Beaujolais nouveau n'est jamais cher.
ဘွန်ဂျူလင်းပွဲတော်လို့ကွန်ကြားစိတ်မများလာတဲ့အစံလောင်ပွဲတော်မျိုးတိတ်အများကြီးရှိတာမဟုတ်ဘူးဗျ။ဒီပွဲတော်ကတော့အားလုံးတတ်တိုက်ဝုန်းဝုန်းနဲ့ပျော်ရွှင်ကြရတဲ့ပွဲတော်မျိုးပါ။လူတော်ကစူဝေးကြဝိုင်းရက်ကူမျှဝေတောက်ကြပြီးတော့စကားတွေပြောကြရတဲ့အစံလာကဒီပွဲတော်ရဲ့အနှစ်သာရဖြစ်ပါတယ
်။သူဆိုင်ကဝိုင်းသစ်တောက်ပွဲကိုလာမြည်တဲ့အသက်65နှစ်အရွယ်ဖိုးဖိုးအက်ဒမန်ကလည်းလူရရဲ့စိတ်ကိုပျော်ရွှင်ရှင်လန်းသွားအောင်လှုပ်ပေးနိုင်မဲ့ဝိုင်းအရံလို့ပြောပါတယ
်။ Il est bien goulayant comme on dit en pur.
Madame un verre de Beaujolais nouveau. Il est bien goulayant,
c'est magnifique. Il est fruité.
တတိယသားနဲ့တိတ်မပြင်းလာဘူးလို့ဒီဖိုးဖိုးကပြောပေမဲ့အသက်60အရွယ်ဖွားဖွားမရီဖော့စဝတ်ကတော့တတိယသာထွက်တဲ့ဘိုဂျူလေးဝိုင်သစ်ကိုသိမ့်မကြိုက်လှပါဘူး။ဒါပေမဲ့နှစ်ခွက်သုံးခွက်တောက်ပြီးချိန်မှာတော့ပိုတောက်လို့ကောင်းသွားတယ်လို့ပြောပါတယ်
။ Non, je reviens sur ma décision. Il est nettement meilleur que d'habitude. Il est beaucoup plus rond.
လူတွေစွစွဝေဝေပျော်ပျော်ရွှင်ရွှင်နဲ့ဘိုဂျူလေးနူဖို့တောက်နေကြတာကိုမြင်ရတဲ့အတွက်မူလကဒီဝိုင်သိမ့်မကြိုက်လှတဲ့သူ့ရဲ့စိတ်တောင်းသွားတာလို့ပြောပါတယ်။ ဘိုဂျူလေးဝိုင်ချက်တဲ့အခါဝိုင်ချက်သူရဲ့ကိုယ်ပိုင်နီးနဲ့ကျွမ်းကျင်မှုအပေါ်မူတည်ပြီးတော့အရသာအနည်းအများကွာပါတယ်။ဒါပေမဲ့ဘိုဂျူလေးနူဗိုဝိုင်ချက်ရမယ့်ဆန်မမှီတဲ့ဝိုင်မျိုးဆိုရင်တော့ငပြောသည့်အရသာထွက်နေတယ်လို့ပြင်သစ်တွေပြောကြလို့ရှိပါတယ်။2021ခုနှစ်ထဲမှာရာသီဥတုဖောက်ပြန်မှုတွေရှိခဲ့လို့ဝိုင်အနီချက်တဲ့ဂမေစပစ်သီးတွေအထွက်နေတယ်လို့ဝိုင်လုပ်ငန်းလုပ်သူတွေကပြောပါတယ်။
အခုလိုခက်ခဲတဲ့အချိန်မျိုးမှာလူတွေကအစင်လာကိုပိုပြီးထိန်းထားကြပါတယ်။စစ်ပွဲဖြစ်နေရင်တော့ခရစ်မတ်ပွဲတော်ကိုမဖြစ်ဖြစ်အောင်လုပ်ချင်ကြတာပါ။အခုလဲကယောဂါကြီးဖြစ်နေပေမဲ့ဗွန်ဂျူလင်းပွဲတော်ကိုဆင်နွှဲချင်ကြပါတယ်။ကျွန်တော်တို့လိုဝါအရဲထုတ်လုပ်သူတွေအတွက်အခက်ခဲတွေတော့ရှိပါတယ်။ရာသီဥတုဖောက်ပြန်မှုရဲ့ကြေရကြောင်ကျွန်တော်တို့အရင်ကထုတ်နိုင်တာထက်နည်းသွားပါတယ်။ဒါပေမဲ့ပြည်သူတွေကတော့ဝိုင်းပွဲတော်အစင်လာကိုရင်ကထက်တောင်ပိုထိန်းထားခြင်းပုံရပါတယ်
။ပြင်သစ်နိုင်ငံလီယော်မြို့ရဲ့မြောက်ဖက်35မိုင်လောက်မှာရှိတဲ့ဘိုရှူလေးဒေသမှာဝိုင်းလုပ်ငန်းပေါင်း300ကျော်ရှိပြီးတော့အဲ့ဒီကနေနိုင်ငံပေါင်း130ထက်မနည်းကိုဝိုင်းအရက်တွေကိုတင်ပို့ရောင်းချနေရပါတယ်။ဝိုင်းအရက်ဆိုရင်နှစ်ချို့ဝိုင်းမှာပိုကောင်းတယ်လို့အများပြောလို့ရှိကြပေမဲ့ဝိုင်းချက်ပြီးတည်င်းဖက်အတွင်းမှာပဲဈေးကွက်တင်တဲ့ဘိုရှူလေးလူဗိုဝိုင်းတွေရဲ့ပြိသက်ကလည်းမနှဲလှပါဘူး။အရက်အရသာမပြင်းလှပဲတတိယအရသာနဲ့ဘိုရှူလေးလူဗိုဝိုင်းတွေကိုဂျာမနီ၊နယ်သာလန့်၊ဘယ်လ်ဂျီယမ်၊ဗြိတိန်စတဲ့ဥရောပနိုင်ငံတွေသာမကအမေရိကန်နဲ့ဂျပန်စတဲ့နိုင်ငံတွေအထိဘိုရှူလေးလူဗိုဝိုင်းပလင်းအမြောက်အများကိုတင်ပို့ရောက်ချနေရတယ်လို့ဝိုင်းလုပ်ငန်းရှင်တွေကပြောကြပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
။မဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားစီစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့အင်ကာညဆွေးနွေးခန်းကိုပြန်လည်တင်ဆက်ပေးခြင်းပါတယ်။2021လေပြန်2022ညော်ကြည့်နှစ်ချုပ်သုံးသက်ချက်ဖြစ်ပါတယ်။2021ကနေရှင်းနေပေါင်းများစွာအတွေ့တည်ယူသွားရမယ့်အဓိကအချက်ကတော့အာနာရှင်စနစ်ကိုအပြတ်ရှင်းရတော့မယ်ဆိုတာပဲဖြစ်တယ်လို့ BBB သတင်းဌာနရဲ့အက်ဒီတာချုပ် UA Channel က VOE နဲ့ဆက်သွယ်မေးမြန်းခန်းမှာပြောသွားပါတယ်။ကုန်ဆုံးတော့မဲ့2021ခုနှစ်အပေါ်သုံးသက်ချက်လာမဲ့2022ခုနှစ်အတွက်အလားအလာခန့်မှန်းချက်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
။ဝေချနိုင် VOE နဲ့ဆက်သွယ်မေးမြန်းဆွေးနွေးခွင့်ပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။
ကျွန်တော်တို့ဒီနေ့ကွေးချမ်းနဲ့ကျွန်တော်နေကျင်တာကွေးချမ်းဖြစ်ရကျွန်တော်တည်ကျင်တာဆွေးနွေးကျင်တာကအခုဆို2021ဂုံမှုရပိုင်မဲ့လူတော်လေ2022ထဲကိုမကြခင်ရပ်ပိုင်းတွင်2022ထဲကိုဝင်တော့မယ်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်ဒီ2021ကမြန်မာနိုင်ငံမှာဆီယနာတိန်းတဲ့အချိန်နဲ့အဆုံးတက်ပြီဆိုတော့2021အဆုံးတက်ခံဒီမှာမြန်မာနိုင်ငံရဲ့2021ကာလကိုကွေးချမ်းဘယ်လိုများပုံသက်မိပါလဲခင်ဗျာ
ကျွန်တော်သုံးသပ်မိတာကတော့ဒီ2021ကတကယ်တမ်းပြောရင်ကျွန်တော်တို့လုံခဲ့တဲ့နှစ်ပေါင်း60ပေါ့နော်60နှစ်ဦးနေဝင်အာဏာသိမ်းခဲ့တဲ့ကာလကလည်းပြန်ဆက်လို့ရတယ်ပြန်ဆက်လို့ရရင်ဆိုတော့ဦးနေဝင်အာဏာသိမ်းခဲ့တဲ့စစ်တပ်အာဏာဆက်ရတဲ့ခေတ်ပေါ့နော်အဲ့ဒီကနေအခု2021ကာလကတော့ကျွန်တော်မြင်လာတော့စစ်တပ်အာဏာဆုံးရှုံးသွားတဲ့ခေတ်စစ်တပ်အာဏာသူတို့ရဲ့သူဘယ်လိုပြောမလဲသူတို့ရဲ့ဩဇာသူတို့ရဲ့ဂုဏ်သိက္ခာသူတို့ရဲ့လူကသူတို့ပုံမှာမြင်ရတဲ့ခေတ်ဆုံးရှုံးသွားတဲ့နှစ်လို့ကျွန်တော်လည်းတောင်းဆိုတယ်သူတို့ကလူ့ပုံမှာဘလို့မှဩဇာတမမှုလည်းမရှိဘူးလေးစားလူလူကသူတို့ပုံမှာလေးစားမှုလည်းမရှိဘူးသူတို့ရဲ့ဂုဏ်သိက္ခာရဲ့အကုန်လုံးဆုံးရှုံးသွားတဲ့နှစ်လို့ကျွန်တော်မြင်တ
ယ်ဟုတ်ကဲ့ကိုရေးချမ်းကဒါအာနာသိန်းနဲ့စစ်တပ်ဘက်ကနေပြီးတော့စစ်တပ်ဘုမှာ2021ကစစ်တပ်ကိုဘယ်လိုပိုင်းဖြတ်ခဲ့တယ်လဲဘယ်လိုတတ်မှတ်လိုက်တယ်လဲဆိုတော့ကိုရေးချမ်းမြင်တာပေါ့နော်ဆိုတော့တိုင်းပြည်တစ်ခုလုံးအနေနဲ့ဆိုရင်ရောကိုရေးချမ်း2021ကဘယ်လိုနှစ်မျိုးလို့နားလည်ရမလဲ
တိုင်းပြည်တစ်ခုလုံးအတွက်ဆိုရင်လည်း2021ကကျွန်တော်တို့ရဲ့အနာဂတ်ပွင့်တဲ့နှစ်လို့ပဲကျွန်တော်မြင်တယ်ကျွန်တော်တို့ရဲ့အနာဂတ်ပွင့်တဲ့နှစ်ဆိုတာဒီစစ်တပ်ရဲ့အောက်ကနေလူလူတရက်လုံးကမြင်သွားပြီဒီစစ်တပ်အောက်မှာတော့ဒါတို့ဘလုံးမနေလို့မရတော့ဘူးဒီစစ်အာဏာရှင်တွေရဲ့အောက်မှာတော့ဘလုံးမနေလို့မရတော့ဆိုတော့စစ်တပ်ဆိုတာလည်းကျွန်တော်ပြောချင်တာကတော့ဒီလူလူပါအများစုမဟုတ်ဘူးအများဒီစစ်တပ်တွေကအများစုမဟုတ်ဘူးဒီစစ်တပ်ကိုချုပ်ကင်တာနဲ့ကုကျိုးစည်းဘွားအတွက်လှုပ်လာတဲ့လူလူစုရဲ့အ
ောက်မှာတော့ဒီတနင်္ဂနွေလုံးရောဒီစက်တကလူတွေရောဗမာပြည်သူတွေရောဘလုံးမနေလို့မရတော့ဆိုတဲ့အဖြေတစ်ခုတွေးလိုက်တယ်လို့ကျွန်တော်မြင်ပါတယ်2021က
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်လည်းနည်းရှေ့ကိုတွေးလိုက်ချင်တာက2021ကနေလားအင်မတန်ဆူရတဲ့ဆေးရနာတိမ်မှုဆိုတဲ့အခြေအနေဇူးကြီးကိုကြုံရရတဲ့2021ကနေရှေ့ကိုဆက်ဖို့အတွက်အခု2022နှစ်တကူကူးဖို့အတွက်ဘာတွေများ2021ကနေတည်သွားလို့ရပါတယ်ခွေးချမ်
းတည်သွားလို့ရတယ်အဓိကကတော့ဒီစစ်တပ်ဆိုတဲ့ဟာအာဏာရှင်ဆိုတဲ့ဟာစစ်တပ်ဆိုတာလည်းအာဏာရှင်ပေါ့နော်ကျွန်တော်ပြောချင်တာတော့ဒီအာဏာရှင်စနစ်ပေါ့ဒီဟာအမြင့်ပြတ်ကိုရှင်းရတော့မယ်ကျွန်တော်တို့2008ခြေခံဥပဒေလိုမျိုးဖို့မြောက်တည်မြောက်ပေါ့နော်ဟိုကြားတယ်နှိပ်ပြီးတော့သွားလို့ရမယ်ဆိုတဲ့ဟာမဖြစ်နိုင်တော့ဘူးနော်နောက်တစ်ခုကတော့ဒီတိုင်းသားတွေနဲ့ရောကျွန်တော်တို့ဒီလူမျိုးပေါင်းစုံရောဘာသာပေါင်းစုံရောအကုန်လုံးကညီညွတ်ကြရမယ်ဆိုတဲ့ကျွန်တော်ထင်တာလေဟို message တစ်ခုကတော့လူတိုင်းပါရဗမာပြည်သူတွေအကုန်လုံးမှရသွားတယ်လို့ကျွန်တော်ထင်တယ်ဟိုအဲ့ဒါကျွန်တော်တို့ဒီ2021ကနေ80တည်သွားမှာ2022မှာမဟုတ်ဟိုနောက်နှစ်ပေါင်းများစွာကျွန်တော်တို့ဗမာပြည်ကိုတကယ်ကိုဟိုအတွန့်ရှည်ပြီးတော့တကယ်ရေရှည်သွားမယ်ဆိုရင်အဲ့ဒီတိုင်းကျွန်တော်တို့သွားမှာဗမာပြည်မှာလူမျိုးပေါင်းအောင်ရှိတယ်။ကိုင်းသားပေါင်းအောင်ရှိတယ်။အဲ့ဒါကျွန်တော်တို့ရဲ့ဟိုဘာခေါ်လဲ celebrate လုပ်ရမယ်ဟာဒါအောင်မြင်မှုတစ်ခုနော်လူမျိုးပေါင်းစုံနေလို့ရတယ်ဘာသာပေါင်းစုံနေလို့ရတယ်တိုင်းသားပေါင်းစုံနေလို့ရတယ်ဆိုတာကျွန်တော်တို့အကုန်လုံးရဲ့ celebrate လုပ်ရမယ်အဲ့ဒါကိုချင်းချောက်ပြီးတော့အငါတို့မရှိရင်ဒီနိုင်ငံကြီးကကွဲမယ်ဒီလူမျိုးတွေတယောက်နဲ့တယောက်ရံဖြစ်ကြမယ်တိုက်ကြမယ်ခိုက်ကြမယ်ဆိုတဲ့ဟာချင်းချောက်မှုမဟုတ်ဒါအဲ့လိုအတူတကွရှင်တွဲပြီးနေလို့ရတယ်ဆိုတာကျွန်တော်တို့ရဲ့အရင်နဲ့နေခဲ့ပြီတကယ်တမ်းပြောရ
င
်ခွဲနေတာကိုချင်းချင်းမဟုတ်ဒီစစ်တပ်ကခွဲနေတာအာဏာရှင်တွေကခွဲနေတာဆိုတော့ကျွန်တော်မြင်တာအဲ့2021ကနေကျွန်တော်တို့ရေရှိအနာဂတ်ကိုစက်တယ်တော့ဘုရားဟိုကျွန်တော်တို့အင်းနာချင်းနေတယ်လို့ပဲဗျာဘာမှဘာဖြစ်ဘာမှမဖြစ်ကျွန်တော်တို့အကုန်လုံးအတူတကွနေလာနှစ်ပေါင်းများစွာရှိပြီ
ဟုတ်တယ်ဒီမှာ
တယောက်တယောက်တိုင်းသားချင်းလည်းမဖြစ်ဘာသာကြားချင်းလည်းမဖြစ်အခုဒီတက်ကလုံနေတဲ့ဟာဆိုတော့ကျွန်တော်တို့ရဲ့အနာဂတ်ကအဲ့ဒါကျွန်တော်တို့ရှေ့ဆက်သွားမယ်ဆိုရင်ညီညွတ်မှုစီလုံးမှုနားလည်မှုအဲ့ဒီပုံမှာကျွန်တော်တို့2021ကနေရှေ့ဆက်ပြီးတည်သွားဖို့ပဲလို့
ဟုတ်ကဲ့ဒီ2021ဆရာနာတည်မှုကနေပြီးတော့တိုင်းပြည်ရဲ့မတူကွဲပြားတဲ့ဟလာလူဖွဲ့စည်းတည်တည်အကြားဟလာအင်အားစုအတည်တည်အကြားမှာတူရာတွေရသွားတယ်ဒီတူရာတွေကိုဆက်ပြီးတော့တည်သွားကြအောင်ပေါ့နော်ရှေ့2021တက်မှာနောက်လာမယ့်နှစ်ပေါင်းများစွာအထိဆိုတော့2022ရဲ့အစောပိုင်းကအခုဆိုရင2021ကို2021ကုန်ကန်ဒီမှာတိုက်ပွဲတွေကပိုပြီးပြင်းထန်နေကြင်ဘက်မှာဆိုကျွန်တော်တို့အခုတွေ့နေရတာအတင်းထန် process ဆင်ပြီးတော့တိုက်နေလို့မယ်စီပီတိုကလည်းအများကြီးပြင်းနေကြရတယ်ဒီအခြေအနေဇိုးက2022ပြင်မှာဘလောက်ထိများတာရှည်သွားနိုင်အောင်မယ်လို့ကြွေးချမ်းမြင်နေတယ်
ကျွန်တော်များတာရှိနိုင်ပါတယ်တာရှိနိုင်တယ်ဆိုတာဟိုဘုဒီလက်ရှိစစ်အာဏာရှင်ပေါ့နော်သူတို့ကသူတို့ထင်နေတဲ့ဟာအကြမ်းဖက်မယ်လူလူကိုနှိပ်စက်မယ်ဟိုတနင်္ဂနွေများသူတို့ချင်းချောက်မယ်ကြက်ကင်မယ်ဆိုရင်ဒီပြဿနာရှင်းသွားမယ်လို့ထင်အဲ့ဒါတော်တော်လွဲမှားတဲ့အယူဆသူတို့အဲ့လိုလုပ်လေသူတို့နုံနေလေပဲဖြစ်မှာနုံနေလေပဲဖြစ်မှာဘလို့မှဒီပြဿနာကြီးကကြောက်တော့မှာမဟုတ်ဟိုအခုကိုဒီကျွန်တော်တို့ဒီ February အနာသိမ့်ပြီးကာလမှာနော်ကျောင်းသားလေးငယ်တွေတက်တယ်နော်ရှိသမျှရွာတွေကလေးတွေမျိုးတွေနေတွေမှာအကြမ်းဖက်နှိပ်စက်မှုဆိုတာကျွန်တော်တို့စကားရထုတ်ပြောလို့မရတဲ့ရက်ဆက်ကြံ့ကြုတ်မှုတွေကျွန်တော်တို့ကိုယ်တိုင်မြင်ရတယ်အခုကြိုးသိမ်းလို့ဆိုရင်မြင်ရမှာပဲ တော့ VOE မှာလည်းတွေ့ရမှာကျွန်တော်တို့ DVB မှာလည်းမြင်ရတဲ့အရုပ်တွေကတော်တော်ဟိုဆူဆူဘွားဒါတကယ်ကမ္ဘာအနေအထားရကြည့်မယ်ဆိုရင်တော့မှဟိုရဝန္ဒါတို့ဒီဘော့စနီးယားတို့မှာမြင်ရတဲ့အဖြစ်အပျက်မျိုးတွေကျွန်တော်တို့တွေ့နေရတော့သူတို့ဟိုဘယ်လိုပြောမလဲသူတို့ရဲ့ comment crime ဟိုကျူးလွန်ရတဲ့ပြစ်မှုတွေကကြီးကြီးပုံပြီးတော့ကြီးလေးဖြစ်မှာပဲသူတို့အဲ့ဒါသူတို့တို့အဖြေမဟုတ်ကျွန်မင်းတော့အဖြေမဟုတ်သူကလည်းဘယ်တော့မှ short မှာမဟုတ
်ဆိုတော့ short မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အခု2017မှာမြင်ခဲ့ရတဲ့ဆိုးရွားပြင်းထန်တဲ့ဟလာပြင်းနေမှု၊ကင်တွယ်မှုဟလာပြင်းထန်အင်အားပုံပြီးတော့လုတ်တဲ့ဟာမျိုးတွေကကျွန်တော်တို့2022ထဲမှာလည်းပဲဆက်ပြီးတော့မြင်ကြရမယ်လာလာရှိတယ်လို့ကိုကြီးချန်းသုံးသပ်တယ်ပေါ့နော်ဆိုတော့တစ်ဖက်မှာဒီဆရာနာသိန်းနာကိုစန့်ကျင်တဲ့အင်အားစုတွေကလည်းပဲအခုတစ်နှစ်နီးပါးကြာလာတယ်ဆိုပေမဲ့ဟိုအရှိန်ကလုံးလုံးကြီးလျော့သွားတဲ့အနေအထားကျွန်တော်တို့မတွေ့ရတဲ့ပြင်တချို့နေရာတွေမှာပို့ပြီးတော့မှအာကောင်းလာတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတာရှိပါတယ်ဆိုတော့ဒီစန့်ကျင်နေတဲ့ဆရာနာသိမှုကိုစန့်ကျင်နေတဲ့အင်အားစုတွေရဲ့အင်အားစုအသီးသီးပေါ့နော်အင်အားစုအသီးသီးရဲ့အလားအလာနဲ့ပတ်သက်လို့ရော2022ထဲမှာဘယ်လိုများဖြစ်လာနိုင်စီရှိတယ်လို့ကိုကြီးကမြင်ထားတယ
်ကျွန်တော်မြင်တာကပုံများလာမယ်လို့မြင်တယ်ပုံများလာလို့မြင်တယ်ဆိုတာလေဟိုတိကျပြောရရင်တော့ဆရာနာရှင်ကသူတို့မြင်တဲ့ဟာငါတို့ချင်းချောက်လိုက်မယ်အကြမ်းမတမ်းလှုပ်လိုက်မယ်နော်ဘုရားမနာလှုပ်လိုက်မယ်ဆိုလူတွေကကြောက်ပြီးတော့နောက်ပြန်ဆုတ်သွားမလားဆိုရဲပုံစံမျိုးမြင်လာဒါပေမဲ့ကျွန်တော်မြင်တဲ့ဟာအဲ့ဒါပြောင်းပြန်သူတို့အကြမ်းမတမ်းလှုပ်လေပုံပြီးတော့လူတို့ကပူစိတ်နာလေပူပြီးတော့စန့်ကျင်လေအဲ့လိုပုံစံမျိုးပဲဖြစ်မှာဆိုတော့ကျွန်တော်မြင်တာတော့ဟိုအဲ့ဒါအဖြေကိုမဟုတ်အဲ့ဒါအဖြေကိုမဟုတ်ဆိုတာအဲ့တန်းကြီးအတွက်လည်းမကောင်းဘူးသူတို့အတွက်လည်းမကောင်းဘူးဘသူအတွက်မှမကောင်းဘူးဒါမဲ့ဒီပြဿနာကြီးကရှင်းတော့မှလည်းရှင်းမှာမဟုတ်
ဘူးဟုတ်ကဲ့ဆိုတော့ဟလာအာနာတိန်ထားတဲ့အာနာရှင်အိုးစုအနေနဲ့လည်းပဲဒီအာနာကိုလက်မလွတ်ရဘူးအတွက်သူတို့ဘက်ကအပြင်းထန်နီလန်ပေါင်းစုံတုံးပြီးတော့နှိမ်နှင်းမှာပဲဖြုတ်ခွဲမှာပဲဒါဆက်ဖြစ်နေမယ်ဟလာတစ်ဖက်ကလည်းပဲဒါကိုစန့်ကျင်တဲ့အင်အားစုကြီးကြီးကလည်းပဲဆက်ပြီးတော့အင်းနဲ့အားနဲ့စန့်ကျင်နေကြမယ်ဟုတ်ပြောရရင်စန့်ကျင်လေဖြူခွဲမှုပြင်းထန်လေဖြူခွဲမှုပြန်လေပို့ပြီးတော့စန့်ကျင်လေဆိုတဲ့အခြေအနေမျိုး2022ထဲမှာကျွန်တော်တို့ဆက်မြင်သွားနိုင်ကြရှိပါလားခွေးတန
်းကျွန်မလည်းရှိနိုင်ပါရှိမယ်ဘာလို့ဆိုတော့အခုပုံစံတိုင်းကြည့်မယ်ဆိုတော့လည်းရှော့မှာသူတို့ရဲ့ show မှာမဟုတ်ဘူး။နောက်အာနာသိငယ်ဟိုပြန်ကြည့်မှဆိုရင်အုံနောက်ရှိမှာဥပမာဟိုလူပိန်းတကားပြောမှဆိုရင်လည်းဟိုတကယ်လို့တကယ်ပညာရှိရှိအုံနောက်ရှိရှိစဉ်းစားမှဆိုရင်ကျွန်မများတော့အာနာသိငယ်မှမထင်ဘူး။ဒါဆိုတော့ကျွန်တော်တို့ဒီ2021ဒီဆိုပိုင်းကာလ2020ပဲပြန်ကြည့်ကြည့်ကျွန်တော်တို့ဘာမှပြတကယ်တမ်းပြောရင်တော်တော်ဒီအပြောင်းလဲမှာတော်တော်တုတ်တက်တာကာလမှာရောက်နေတော့အဲ့ဒါကြီးကိုအကုန်လုံးဟိုဘယ်လိုပြောမလဲချက်ချခဲ့ပြီးတော့ဒီအာဏာသိမ်းလိုက်ရဆိုရဲဟိုဒီဉာဏ်ပညာရှိပြီးတော့အုံနောက်ရှိပြီးတော့စဉ်းစားခဲ့ရတဲ့ဟာမဟုတ်ဆိုတော့သူတို့ကတော့ကျွန်တော်မလားဟိုတိုးပြီးသားတော်ရယ်ဆက်တိုးကြမယ်သူတွေပဲအဲ့တော့ကျွန်တော်ဒီနိုင်ငံကရောအင်းနီနာချင်းနိုင်ငံနေရာရောဟိုနောက်ဟိုတိုက်ခံလုပ်နေတဲ့လူတွေရောဒီလူမှုမနာအောင်စဉ်းစားပြီးတော့ရှေ့ဆက်သွားဖို့တော့လုပ်တယ်ကျွန်တော်မြင်တာတော့ဒါပေမဲ့အခုသက်သက်ကကြည့်မယ်ဆိုရင်တော့တို့ကတော့ငါတို့မိုက်ပြီးသားငါတို့ဆိုးပြီးသားအဲ့တိုင်းငါတို့ဆက်သွားမယ်ဆိုတော့ပုံစံမျိုးတော့မြင်ရပါတယ်
ဟုတ်ကဲ့နိုင်ငံတကာခုနကကိုကြီးကပြောတဲ့ဒါပါတယ်နိုင်ငံတကာပေါ့နိုင်ငံတကာမျက်နှာစာမှာရောဘယ်လိုဖြစ်လာနိုင်လဲကိုကြီးကအခုဆိုတော့နိုင်ငံတကာမျက်နှာစာမှာအကြမ်းဖြစ်ပြောရင်တော့အာနာသိ စီအနာရှင်ဥစုအနေနဲ့ကဟိုတန်တမန်ကြီးကရေနေနေတဲ့အနေအထားမျိုးတော့ကျွန်တော်တွေ့နေရတာပေါ့နော်အနေငယ်ဆိုတော့အဲ့ဒီအင်အားနိုင်ငံတကာရဲ့ပါဝင်မှုနိုင်ငံတကာရဲ့ဖိအားနိုင်ငံတကာရဲ့ဝင်ရောက်လှုပ်ဆောင်မှုအဲ့ဒါတွေကတော့2017ထဲမှာပို့ပြီးတော့အားကောင်းလာနိုင်မယ်ပို့ပြီးတော့ဟိုအချိန်မြင့်လာနိုင်တယ်လို့ကိုယ်ကမြင်သေးလား
ကျွန်တော်မြင်တာကအဲ့ဒီအချိန်မြင့်လာမမြင့်လာလဲပေါ့နော်ကျွန်တော်လက်တွေ့ရပဲကြည့်မယ်ဆိုရင်နိုင်ငံကနေနဲ့ကြည့်မယ်ဆိုရင်တော့ဟိုဒီဘာခေါ်လဲလက်တွေ့ရပြောရင်ဗမာပြည်အခုချိန်မှာဘယ်သူမှလာစီးပွားရေးလုပ်မှာမဟုတ်ဘူးဒါဟိုအနောက်နိုင်ငံကျွန်တော်မပြောသေးဘူးကျွန်တော်တို့ဒီနိုင်ငံနိုင်ငံပဲကြည့်တရုတ်ပဲကြည့်တရုတ်ဆိုတာကဗမာနိုင်ငံအတွက်ဗမာစစ်တပ်အတွက်တကယ်စီးပွားရေးအရန်အရေးကြီးတဲ့နိုင်ငံအဲဒီနိုင်ငံကနိုင်ငံတိုင်းစင်ကာပူတို့ဗီယက်နမ်တို့ဒီနိုင်ငံတွေကလည်းဘယ်သူမှလာပြီးတော့ဒီချိန်တွေမှာစီးပွားရေးလုပ်ဖို့ဆိုတော့ဘလုံးမဖြစ်နိုင်ဆိုတော့ကျွန်တော်မြင်တာဒီဘာခေါ်လဲUN တို့နော်ဟိုလူခွင့်ကော်မရှင်တို့အဲ့ဒါကြီးခဏထားလိုက်ဟိုကျွန်တော်တို့အင်ဂျင်နီယာချင်းနိုင်ငံတွေတရုတ်တို့ကိုယ်တိုင်ကဒီစစ်တပ်အုပ်ချုပ်ထားတဲ့ဟိုဟာကျွန်တော်မြင်တာလက်ခံလို့ဆိုတော့ဘလုံးမလို့လုံးဝမဖြစ်နိုင်ဘူးသူတို့လည်းလုံမှာမဟုတ်ဘူးသူတို့စဉ်းစားတာလူခွင့်ရေးတွေဒီမိုကရေစီတွေခဏမေ့လာငါတို့စီးပွားရေးဘာလုပ်လို့ရဒီချိန်မှာသူတို့လုံမြောက်ဆိုရင်လာပြအကြောင်းမရှိ
ဟုတ်ကဲ့ပါခွေချန်ချိန်ပေးပြီးတော့ဒီနေ့ဆွေးနွေးပြတာကျေးဇူးတင်ပါတယ်မိမျက်ချက်တွေကျေးဇူးပြတာကျေးဇူးတင်ပါတယ်ခွေချန
်ဟုတ်ကဲ့ပါဆရာကျေးဇူးတင်ပ
ါ TVB သတင်းဌာနအေဒီတာချုပ် UA Channel ကိုကိုကျော်ကျော်သိန်းကမေးမြန်းဆက်သွယ်တင်ဆက်ထားတဲ့နှစ်ချုပ်သုံးသပ်ချက်ကိုနားဆင်ကြရတာပါအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပဲဖြစ်ပါတယ်VOA American တန်ရဲ့ပုံရုံးနေမနခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာနားဆင်ကြပါခင်ဗျာ
မကြသေးခင်ကလူပေါင်း35ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ကြားပြည်နယ်အပါအဝင်မြန်မာနိုင်ငံတလွားကရက်ဆက်တန်းကျုပ်တဲ့လုပ်ရည်တွေအတွက်တော်ဝင်ရှိတဲ့စစ်တပ်ကိုလက်နက်တင်ပို့မှုတွေတားမြစ်ဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်နိုင်ငံတကာပရိုက်တာအဖွဲ့တစ်ခုဖြစ်တဲ့ Safe the Children အဖွဲ့ကတာဝန်ခံဝန်ထမ်းနှစ်ဦးနဲ့အမျိုးသမီးကလေးတွေအပါအဝင်ကြားပြည်နယ်ထဲမှာခရစ်စမတ်အကျိုးနဲ့ကလူအစုလိုက်အပြုံလိုက်အသက်ခံရတဲ့အပေါ်ပြစ်တင်ရှုံ့ချတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပဋိပက္ခတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေအရေးသတင်းယူနေတဲ့တိုင်းရင်းသားတည်ငင်းသမားတဦးမကြသေးခင်တုန်းကစစ်တပ်ရဲ့ထိုးစစ်အတွင်းတည်ဆုံခဲ့ရကြောင်းပြည်သက်နိုင်ငံအခြေစိုက်နယ်စည်းမခြားတည်ငင်းသမားများအဖွဲ့ RSF ကသတင်းထုတ်ပြန်ပါတယ်အရာသားတွေထိခိုက်တည်ဆုံမှုအတွက်တာဝန်ရှိတဲ့စစ်တပ်အာဏာပိုင်တွေအပေါ်နိုင်ငံတကာအရေးယူတိုက်ခတ်မှုတိုးမြင့်ဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာပြည်ပကနေပြီးတော့ဝင်ရောက်လာသူနိုင်ငံသား၄ဦးစီမှာ Omicron COVID မျိုးကွဲvirus တကွဲအတီးပြူတွေ့ရှိထားတယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်ပြည်ပကပြန်လည်ရောက်ရှိလာသူတွေထဲမှာဒီဇင်ဘာလ14ရက်နေ့မှာကိုဗစ်ရောဂါပိုးအတီးပြူတွေ့ရှိထားတဲ့တကွဲနမူနာ30ကိုစစ်ဆေးခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ် Omicron ကိုဝဲမျိုးဆက်မျိုးကွဲကူးခံရသူ Delta မျိုးဆက်ကူးဆက်ခံရသူတွေသာခံနိုင်ပိုးရှိတဲ့ကြောင်းတောင်အာဖရိကနိုင်ငံကသိပ္ပံပညာရှင်တွေရဲ့သုတေသနလေးလက်ချက်တစ်ချက်ကတွေ့ရှိထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပါတယ်။အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့တိုနီပေါ်လပ်နဲ့ဒေးဗစ်စမစ်တို့ဖြစ်ကြပါတယ်။ဒီမနေ့ BOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 49နေပထမနိုင်ဝက်မှာလိုင်းလက်မီတာ190လောက်ကနေတင်ဆက်ခဲ့တာပါတောတာရှင်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ BOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.